Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA American tan ye 2019 khu ne July 10 ye Boudou ni nya bai season ni go American pi yang su myo do Washington DC ga ni dai yai thout hlin pe ni ba bi shin. Chima mya de sin aw ma di kini nya bai season ni go taw yin twet set pi ba me.
Chino aw lin u ba di nya na sian me thain ni ma lo တမမတန်တကူမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးဒီနေ့ပဲယာယီကနှုတ်ထွက်သွားပါတယ်။အမေရိကန်ပြည်အောင်စုကိုတရားဝင်ဝင်လာကြတဲ့ကိုထိန်းသိမ်းထားတဲ့စကန်တွေမှာနှိမ့်ဆက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြီးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်လူအခွင့်အရေးချိုးဖောက်ခံနေရတယ်လို့ရခိုင်ကျောင်းသားနယ်လူမျိုးစည်းရုံးကထုတ်ပြန်လိုက်ပါတယ်
။ December 2018ကနေကျွန်တော်တို့2019
ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနယ်လူမျိုးများစည်းရုံးအတွင်းရေးမှူးကိုတင်ဦးပြောသွားတာပါ။နောက်ပိုင်းမှာပြည်သူကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူဒုက္ခသည်တွေအတွက်အိန္ဒိယဆူရကအင်ညာအကူအညီပေးရတဲ့အကြောင်းAmerican ပြည်အောင်စုမှာတန့်ရှင်းတဲ့ရေနဲ့လေဓုထိမ့်သိမ်းထားရှိနိုင်ဖို့ကြိုးပမ်းနေတဲ့အကြောင်းစရဲစိတ်ဝင်စားစရာသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမအရေးသုံးသပ်ချက်တို့အပြင်တပတ်အတွင်းအကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကအသုံးချရတဲ့သူဆိုရလေအလုံးဖြစ်တဲ့အဆိုအဖြစ်ပေါက်ကြားခဲ့တဲ့တာဝန်မှတ်တမ်းတစ်ခုမှာဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးကင်တာရော့ကလက်ရှိအခြေအနေရဆက်လက်တာဝန်ယူဖို့မဖြစ်နိုင်တဲ့ကြောင်းယာယီကနှုတ်ထွက်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။ဒီနေ့ကုန်ချမတာဝန်တန်ကုန်ဆုံးမှဖြစ်ပေမဲ့လက်ရှိအခြေအနေရတမတ်တူကိုတိက္ခတ်တာဝန်ပေးဖို့လိုအပ်နေပြီလို့ယုံကြည်ကြောင်းနဲ့ကြေညာချက်ထဲမှာတမတ်ကြီးကပြောဆိုလိုက်တာပါ။တမတ်ကြီးတာရော့ကထရန့်သမ္မတမဖြစ်ခင်2016ခုနှစ်ကတည်းကအမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါမှလည်းလန်ဒန်ကိုပြေးဖို့တဲ့တမန်ချင်းလန်းကပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့လက်ရှိရာထူးမှာကြာကြာခံတော့မှာမဟုတ်ကြောင်းဘရစ်ရှာဆူရတာဝန်ရှိသူတွေကခံမှန်းကြကြတာပါ။သမ္မတထရန့်နဲ့ပတ်သက်လို့တမန်ချင်းရဲ့သုံးသက်ချက်တွေနောက်ထပ်ပေါက်ကြားလာနိုင်သေးတယ်လို့လည်းဗြိတိန်ဆူရတာဝန်ရှိသူတွေချို့ကပြောနေကြပါတယ်။65နှစ်အရွယ်တမန်ချင်းရဲ့တမန်မထမ်းဟာဘရစ်ရှာဆူရတာဝန်ရှိသူတွေနဲ့ဝန်ကြီးတွေသာကြီးဝင်ရှိပေမဲ့အပြင်ကိုပေါက်ကြားခဲ့တာပြပါဆူရတခုကြောင့်မဟုတ်ပဲဘရစ်ရှာနိုင်ငံရေးထံဝင်နဲ့အဆိုအတာဝန်ရှိသူတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့လည်းယူဆထားကြပါတယ်။သမ္မတထရန့်ကတော့တမ်မတ်ကြီးကမိုင်းမဲတဲ့သူတူဖြစ်မနေ့ကပဲ Twitter လူမှုကွန်ရက်ကနေအပြင်းထန်ဝေဖန်ခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ် Theresa May ကတော့အမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးဖြစ်2016ခုနှစ်ကတာဝန်ယူခဲ့တဲ့တမ်မတ်ကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့ပုံစံကောင်းကြောင်းပြောဆိုခဲ့တာပါ။အဆိုအတာဝန်ရှိသူတွေအနေနဲ့ပုံမှန်လင်းလင်းနဲ့ပြည်စုံတဲ့အခြေအနေတွေရဖို့လိုအပ်ကြောင်းလည်းတမ်မတ်ကြီးကအမေရိကန်သမ္မတကိုဝေဖန်မှတ်ချက်ပေးခဲ့တဲ့ပုံဝန်ကြီးချုပ်မေကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။အမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးစာကင်ဒရက်ယာရုကနေနှုတ်ထွက်ခဲ့တဲ့အပေါ်မှာဗြိတိန်ပါလီမန်အမတ်တွေလည်းမယုံနိုင်အောင်ဖြစ်နေကြပြီးသူခုလိုယာရုကနေထွက်အောင်လို့ထရန့်အစိုးရကအနိုင်ကျင့်ဖိအားပေးခဲ့တယ်လို့အတော်များများပြောနေကြပါတယ်။သမ္မတကြီးနှုတ်ထွက်ခဲ့တဲ့ပုံအကြီးအကျယ်စိတ်ပြတ်မိတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌတောမ်တူဂန်ဟက်ကပြောပါတယ်။လျှို့ဝှက်အပြန်အလှန်တာဝန်ပေးစာထဲမှာသမ္မတကြီးဒရက်ကထရန့်အစိုးရအပေါ်သူ့ရဲ့အမြင်တွေကိုပွန့်ပွန့်လင်းလင်းဖော်ပြပြောဆိုခဲ့တာပါဒီပြောကြားချက်တွေပေါက်ကြားပြီးတဲ့နောက်သမ္မတထရန့်ကဇက်တိုက်ဝေဖန်ပြောကြားခဲ့ပါတယ်တက်ဦးဆန်ပိုင်းဘီယန်တယောက်ရဲ့ဆန္ဒကြောင့်ဗြိတိန်တန်တမန်တယောက်နှုတ်ထွက်ရတဲ့ပုံစံမျိုးဖြစ်နေတယ်လို့ကော်မတီဥက္ကဋ္ဌအမတ်ဒူဂန်ဟက်ကပြောပါတယ်တန်မတ်ကြီးနှုတ်ထွက်တာကိုအမကတန်စိတ်မကောင်းဖြစ်တယ်လို့ဝန်ကြီးချုပ်ထရီဆာမီကလည်းပြောကြားပါတယ်ကောင်မွန်တဲ့အစိုးရတွေဟာသူ့ဝန်ထမ်းတွေကပွန့်ပွန့်လင်းလင်းအပြည့်အဝတင်ပြပြောကြားမှုတွေကိုအားကိုးနေရတာဖြစ်တယ်လို့ဝန်ကြီးချုပ်မီကပြောပါတယ်သမ္မတကြီးဆာဒရိတ်ဟာတိတ်ကိုလုပ်ငန်းကျွမ်းကျင်အရေးချင်းရှိသူတယောက်ဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကလည်းချီးကျူးတုံ့ပြန်ပါတယ်။သမ္မတကြီးဟာဗြိတိန်ကိုစားပြုတန်တမန်တယောက်အနေနဲ့မစွမ်းဆောင်နိုင်တော့ဘူးလို့ထင်တဲ့အတွက်နှုတ်ထွက်တာမဟုတ်ဘဲသူ့မိသားစုနဲ့တန်ရုံအပေါ်ရိုက်ခတ်မှုတွေရှိလာတာကြောင့်နှုတ်ထွက်သွားတာဖြစ်တယ်လို့ဗြိတိန်တန်တမန်အဖွဲ့အကြီးကဆိုင်မန်မက်ဒေါနယ်ကဗြိတိန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကိုတင်ပြခဲ့ပါတယ်။ဒီဆုံးဖြတ်ချက်အပေါ်သူ့ဘက်ကလည်းတိတ်ကိုစိတ်မကောင်းဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်မှာခေါလုံဝဲရှောက်ထားသူတွေကိုနေချင်းပြီးလူတွေမင်းမြတ်မှုတွေနဲ့အတူအကျိုးဆက်ဆင်းမှုတွေကိုသမတ်တော်နဲ့ transfer ကအရှိန်မြင့်ဆောင်နေပါတယ်။အမေရိကန်ကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာခဲ့ပြီးတဲ့နောက်ဖက်စီထိမ့်သိမ်းခံရသူတွေကိုအမေရိကန်တာဝန်ရှိသူတွေကခေါလုံဝဲပေးသင့်မသင့်လူတွေမင်းမြတ်မှုတွေနဲ့ဆက်ဆင်းမှုတွေကိုပုံမှန်အားဖြင့်48နာရီကြာအချိန်ယူရရှိပါတယ်။ဒါမှလည်း အမေရိကန်နိုင်ငံသားစစ်စီရေးနဲ့လူမှုကြီးကြပ်ရေးဌာန USCIS ယာယီညွှန်ကြားမှုကန့်ကွက်ခြင်းနယ်လီကတော့ဖက်စီထားတဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေချင်းပြည်မင်းမြစ်စစ်ဆေးကိုညွှန်ကြားခဲ့တာပါ။မူဝါဒအကြောင်းလဲနဲ့ပတ်သက်လို့ USCIS ကဝန်ထမ်းတွေကိုအကြောင်းကြားထားတဲ့ညွှန်ကြားချက်မိတ္တူကိုရရှိထားတယ်လို့ဆိုတဲ့ဘတ်စဖီသတင်းဌာနကဒါကိုအရင်ဆုံးဖော်ပြခဲ့တာပါ။ခလုံးဝင်လျှောက်ထားတဲ့လုပ်ငန်းတွေပေါ်ပြီးထိရောက်ဆောင်ရမှာလက်ရှိအခြေအနေရလုပ်ငန်းတွေမြန်ဆန်အောင်အချိန်မြင့်ဆောင်နေတာဖြစ်တယ်လို့ USCIS ပြောခဲ့သူ Jessica Collins ကလည်း VOE ကိုပြောဆိုခဲ့တာပါညွှန်ကြားချက်အထက်ကိုဘယ်ချိန်စတင်အကောင့်တွေပုံမှန်ဆိုတာအတိအကျမပြောရမယ်လဲအချိန်မြင့်ဆောင်မဲ့အစီအစဉ်ကြောင့်ခလုံးဝင်လျှောက်ထားသူတွေစုပြုံနေတဲ့အခြေအနေမျိုးတွေကိုရှောင်ရှားနိုင်လိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်
အမေရိကန်ပြည်ထောင်စု Arizona ပြည်နယ်ကတရားမဝင်နိုင်ငံနဲ့ဝင်လာသူတွေကိုထားတဲ့ထိန်းသိမ်းရေးစခန်းတွေမှာကလေးငယ်တွေနှိပ်စက်ခံရတယ်လို့ American သတင်းဌာနတစ်ခုကသတင်းထုတ်ပြန်ခဲ့ပါတယ်ကျမ်းမာရေးနဲ့လူသားချင်းမြေဌာနကဒုက္ခသည်တွေကိုကင်တွယ်တဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30လောက်ရဲ့အခြေအနေကို NBC ရုပ်သံသတင်းကရရှိပြီးအင်္ဂါနေ့ကသတင်းထုတ်ပြန်ခဲ့တာပါအဲ့ဒီထဲမှာကလေးငယ်တွေဟာအဆောင်အယားရှိတွေစိတ်ဆိုးမှစိုးရိမ်နေကြတဲ့အကြောင်းတွေကိုမှတ်တမ်းတင်ထားပါတယ်သူတို့ကိုကြွေးတဲ့အစားအသောက်တွေရဲ့အရသာဆိုးတယ်လို့ကလေးတွေကလူဝေမှုကြီးကြပ်ရင်းနဲ့လက်ဆက်လုံခြုံရေးအရာရှိတွေကိုစောတကတက်မိလို့ကလေးတွေကိုပေးထားတဲ့မှုရတွေပြန်သိမ်းပြီးတမန်သလင်းပေါ်မှာဒီတိုင်းအိတ်ခိုင်းထားတဲ့အကြောင်းကလေးတယောက်ပြောပြတာကိုသတင်းထဲမှာဖော်ပြခဲ့ပါတယ်ဒါအပြင်ကလေးတွေကိုအရေးပေါ်တုံခြုံဆောင်တွေကိုပဲပေးထားပြီးအပြစ်မှအိတ်ခိုင်းတာတယ်လီဖုန်းဆက်ခွင့်မပေးတာရေချိုးခွင့်မပေးတာစတဲ့အခြေအနေတွေကိုကလေးတွေပြောပြတဲ့မှတ်တမ်းတွေကိုလည်းဒီသတင်းထုတ်ပြန်ခဲ့ပါတယ်ကျမ်းမာရေးနဲ့လူသားချင်းမြေဌာနကတာဝန်ရှိသူတွေမေးမြန်းမှတ်တမ်းတင်ခဲ့တဲ့ကလေးအလုံးဟာအမေရိကန်ဥပဒေကြောင့်အရထိမ့်သိမ်းထားခွင့်ရှိတဲ့အချိန်ထက်ကျော်လွန်ပြီးထိမ့်သိမ်းရေးဌာနတွေမှနေနေကြရတယ်လို့လည်း NBC ရုပ်သံသတင်းကပြောပါတယ် Texas ပြည်နယ်ကထိမ့်သိမ်းစခန်းတွေမှာလည်းလူတွေမတရားများပြားပြီးအခြေအနေဆိုးနေတဲ့အခြေအနေတွေနဲ့ကလေးတွေရောလူငယ်တွေပါအချိန်ကြာကြီးထိမ့်သိမ်းခံထားရတဲ့အခြေအနေကိုအမိမြေလုံခြုံရေးဌာနစုံစမ်းရေးမှူးချုပ်ကပြီးခဲ့တဲ့သတင်းတစ်ပတ်တုန်းကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1595တို့ပြောထုတ်နေပေးပါတယ်ရှင
်ဒီလိုအမေရိကန်အန်မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့ညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆိုးအရာရှိတွေစီးပွားရေးဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနှောက်ယှက်ဟန်တားမှုအကျဉ်းဖြတ်ချဆမှုလက်ဆက်တည်ဆောက်မှာတရားမဝင်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်ပြန်မတဲ့အောက်လွတ်တော်တရားရေးကော်မတီမှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်အဆိုအဖွဲ့ဝင်တွေကိုမင်းမြန်ဝင်ရောက်တဲ့ထောက်ထားတွေတောင်းခံရမှာသမ္မတအင်ဂျီရိုနဲ့အဆိုအဌာနတွေပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့အပေါ်ကော်မတီမှာဦးဆောင်နေတဲ့အတိုက်ခံဒီမိုကရက်တီကစိတ်ပြည့်နေကြတာပါအင်ဂျီရောတိုင်မင်ကန်ပုဂ္ဂိုလ်ဟောဒေါ်မေကန်ပါဝင်တာဝန်ရှိသူတချို့ကိုကော်မတီရဲ့မေးခွန်းတွေမဖြေဖို့အင်ဂျီရောကညွှန်ကြားထားပြီးဒီချိန်ထဲမှာပဲသမ္မတရဲ့ Republican Party ကကိုဇယ်ရီကလည်းဒီမိုကရက်တီရဲ့စုံစမ်းစစ်ဆေးမှုတွေဟာအချိန်ပြုံးတဲ့ကိစ္စအဖြစ်ဝေဖန်ထားကြပါတယ်။အလို့တော်တရားရေးကော်မတီကတော့သမ္မတရဲ့ GM အချံပေးဂျယ်ရက်ကူရှနာအမျိုးသားလူမျိုးရေးအချံပေးပုဂ္ဂိုလ်ဟောမိုက်ကယ်ဖလင်အင်ဂျီရောအရာရှိချုပ်ဟောဂျွန်ကယ်လီရှင်းနေချုပ်ဟော Jess Session နဲ့လက်ထောက်ရှင်းနေချုပ်ဟောရော့ရော့စတိုင်းတို့ကိုကွန်ပျူတာဂျယ်ရုနယ်လာကစစ်ကော်ဝင်ပြုသိမ်းမတင်မဲခွဲဆုံးဖြတ်မဲ့အကြောင်းမနေ့ကပဲကြေညာထားတာပါ။အ
မေရိကန်မှာ2020သကောင်စင်းစစ်တမ်းကောက်တဲ့အခါမှာနိုင်ငံသား Home Home မိခွန်းထဲဖို့ကြိုးစားနေတဲ့အစိုးရကိုစားပြုဥပဒေအကျိုးစားအဖွဲ့ဝင်တွေကိုအပြောင်းလဲလုပ်လို့မရဘူးလို့ပြည်내တရားသူကြီးတယောက်ကအမိန့်ချလိုက်ပါတယ်။ဒီမိခွန်းဘာကြောင့်ထည့်ချင်ရတယ်လဲဆိုတဲ့အကြောင်းပြချက်မခိုင်လုံဘူးလို့အမေရိကန်တရားရုံးချုပ်ကလည်းဂျုံလာတွေကဆုံးဖြတ်ထားတာပါ။ဒီဆုံးဖြတ်ချက်ပေါ်အယူခံဖို့ပိုကောင်းတဲ့အကြောင်းပြချက်ကိုအချိန်မီမတင်ပြနိုင်ခဲ့တဲ့အတွက်အစိုးရရဲ့မူလရှိနေအဖွဲ့ကလက်လျှော့ခဲ့ပုံရပါတယ်။နိုင်ငံသားနဲ့ဆိုင်တဲ့မိခွန်းမထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူတန်းဌာနတို့ကလည်းပြောကြားထားပြီးသားပါ။ဒါပေမဲ့ဒီမိခွန်းထည့်ရမယ်လို့သမ္မတဒေါ်နယ်ထရမ့်ကအဲ့ဒီဌာနတစ်ခုလုံးကိုဖိအားပေးခဲ့တာကြောင့်တရားရေးဌာနကမေးခွန်းပြန်ထည့်နိုင်ရေးစူးစမ်းဖို့ရှေ့နေအဖွဲ့အသစ်နဲ့အစားထိုးမယ်လို့တနင်္ဂနွေနေ့တုန်းကကြေညာခဲ့တာဖြစ်ပါတယ်။တကောင်စင်းမေးခွန်းနဲ့မှနိုင်ငံသားမေးခွန်းထည့်နိုင်ဖို့ထရမ့်အစိုးရကဒီသတင်းပတ်ထဲမှာဆောင်ရွက်မယ်လို့ရှေ့နေချုပ်ဝီလျံဘားကတနင်္လာနေ့ကကြေညာပါတယ်။တကယ်လို့ဒီမေးခွန်းထည့်ရင်အမေရိကန်မှာတရားမဝင်နေသူတွေစစ်တမ်းမေးခွန်းတွေကိုမဖြေဘဲနေနိုင်တာကြောင့်လူဦးရေအတိအကျသိနိုင်ဖို့ခက်ခဲမယ်လို့မေးခွန်းကိုကန့်ကွက်နေသူတွေကပြောပါတယ်။ဒါအပြင်အဲ့လိုတရားမဝင်နေသူများတဲ့မျိုးတွေမှာလူဦးရေပေါ်မူတည်ပေးတဲ့ပြည်ထောင်စုအစိုးရအတုံးကျိတ်လဲအရာနည်းနိုင်တယ်လို့ထောက်ပြကြပါတယ်
။ထောင်ဝင်ကျုံးကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာအရှပ်စစ်ဖြစ်တည်တဲ့ညင်ရင်းနဲ့တည်ငြိမ်မှုတွေယူရထားပြီးတရုတ်နိုင်ငံတနင်္ဂနွေနေ့ကရှိတဲ့မူဝါဒအပေါ်ရည်တည်ချက်အပြောင်းလဲလည်းမရှိတဲ့အကြောင်းအမေရိကန်ကမနေ့ကပဲပြောလိုက်ပါတယ်။ခမန်းကြီး ဒေါ်လာ 2.2 ဘီလီယံလောက်တန်ဖိုးရှိတဲ့စစ်လက်နက်တွေဝယ်ယူဖို့ထိုင်ဝမ်ရဲ့ကမ်းလှမ်းချက်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုခဲ့ပြီးနောက်မှာတော့တရုတ်နိုင်ငံကလက်နက်ရောင်းမဲ့အစီအစဉ်ကိုဖြစ်ဖို့အမေရိကန်ကိုတောင်းဆိုခဲ့တာပါ။အမေရိကန်က M1A2T Abrams အမျိုးအစားတင်ကား180 Stinger 4ယင်းဖြင့်ပကုံးထံမစ္စိုင်းတုံး250နဲ့တင်ကားဖြင့်မစ္စိုင်းတုံးမစ္1500ကျော်အပါအဝင်စစ်လက်တွေရောင်းချမဲ့အစီအစဉ်ကိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတင်လာနေတာပဲအတည်ပြုကြေညာထားပါတယ်။စစ်လက်နဲ့ရောင်းချမဲ့အစီအစဉ်ကြောင့်ဒေသတွင်းမှာအခြေခံစီးရီးဆိုင်ရာကျင်းဝင်းရှာအပြောင်းအလဲမရှိနိုင်တဲ့ကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကာကွယ်ရေးဆိုင်ရာလူမျိုးရေးပူးပေါင်းဆောင်မှုအေဂျင်စီကပြောဆိုထားပါတယ်။
မြန်မာနိုင်ငံမှာလေခုံကားလို့သိကြတဲ့ Beetle ကားအမျိုးအစားထုတ်လုပ်မှုကို Volkswagen ကုမ္ပဏီကဒီကနေ့ရက်ဆိုင်လိုက်ပါပြီ။နောက်ဆုံးအတုပ် Beetle လေခုံကားတွေကို Mexico နိုင်ငံ Pueblo မြို့မှာရှိတဲ့ကားဆက်ရုံကနေဇူလိုင်လ9ရက်အင်္ဂါနေ့တုန်းကနောက်ဆုံးထုတ်လုပ်ခဲ့ပါတယ်။လေခုံကားတွေကိုထုတ်လုပ်ခဲ့တဲ့82နှစ်အတွင်းမှာကမ္ဘာတဝန်းကားအဆင့်ရဲ့25%တန်းကျော်ရောင်းချခဲ့ရပါတယ်။1930ပြည့်နှစ်ပိုင်းတွေတုန်းကနာဇီပါတီခေါင်းဆောင် Adolf Hitler ကအများပြည်သူစီးနိုင်မဲ့လူထုအကြိုက်ကားကိုတီထွင်ဖို့အတွက် Austrian လူမျိုး Engineer Ferdinand Porsche ကိုတာဝန်ပေးခဲ့ရာက Volkswagen Type 1လို့စခေါ်တဲ့ပထမဆုံး Beetle လေခုံကားတွေပေါ်လာခဲ့တာပါ။ဒုတိယကမ္ဘာစစ်ပွဲအပြီးမှာတော့စစ်တမ်းခံခဲ့ရတဲ့ဂျာမန်တွေက Volkswagen ကားတွေကိုနာဇီအငွေ့အသက်ကင်းတဲ့ကားတွေဖြစ်အောင်ပြန်လည်ထုတ်လုပ်ခဲ့ပါတယ်။1960ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာ Beetle လေခုံကားတွေဟာ Hippie တွေကြိုက်တဲ့ကားလို့ပြောစရာဖြစ်တဲ့အထိ Hippie လူငယ်တွေကြားရေပန်းစားခဲ့တာပါ။ဒီကားတွေကိုဂျာမနီမှာစထုတ်ခဲ့ပေမဲ့1980ပြည့်နှစ်ပိုင်းတွေက Mexico မှာရှိတဲ့ Volkswagen ဆက်ရုံကနေထုတ်လုပ်ခဲ့ပါတယ်။ Beetle လေခုံကားဒီဇိုင်းကို Volkswagen ကုမ္ပဏီက1998ခုနှစ်မှာတစ်ကြိမ်2012ခုနှစ်မှာတစ်ကြိမ်ပုံစံပြောင်းထုတ်ခဲ့ပေမဲ့1930ခုနှစ်ပိုင်းလောက်ကထုတ်ခဲ့တဲ့မူလပုံစံတော့လူကြိုက်မများခဲ့ပါဘူး။
ဟုတ်ကူနေညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆူမြတ်မွန်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုစတိုက်ထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခကြောင့်2019ခုနှစ်မေလအထိ6လတာအတွင်းမှာလူခွင့်ရချိုးဖောက်မှု195မှုရှိတယ်လို့ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနေလူငယ်များအစည်းအရုံး AASYC ကထုတ်ပြန်ပါတယ်ဒီလူခွင့်ရချိုးဖောက်မှုတွေကိုမြန်မာတပ်မတော်အပါအဝင်ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်အဖွဲ့အစည်းတွေကကျူးလွန်တာဖြစ်တယ်လို့လည်းဖော်ပြပါတယ်။တချိန်တည်းမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားမှာတိုက်ပွဲတွေကြောင့်အရက်သားတွေစစ်ပီးရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်နေမြန်သတင်းပို့ထားပါတယ်ရှင်။
2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်မေလအထိ6လတွင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆက်ဆက်ရမြို့နယ်14မြို့မှာလူခွေရေးချိုးဖောက်မှုတွေရှိခဲ့ပြီးတရော်မျိုးများကိုတော့မြန်မာစစ်တပ်ကကျူးလွန်ခဲ့တာဖြစ်တယ်လို့ရခိုင်ပြည်လုံးဆိုင်ရာကြောင်းသားနဲ့လူငယ်များစည်းရုံးအတွင်းမှူးကုတင်ဦးက FUA ကိုပြောပါရယ
်ဒီဇင်ဘာ2018ကနေကျွန်တော်တို့မေ2019ခုနှစ်လူခွေရေးချိုးဖောက်မှုနဲ့ပတ်သက်ကိုကြည့်ရပါရဲ့ဒီနေ့ကိုကျွန်တော်တို့မှုကျွန်တော်တို့ကြည့်ရပါတယ်အဲ့မှာတက်မတော်ကချိုးဖောက်တာတော်တော်များများကိုကျွန်တော်တွေ့ရပါတယ်ချိုးဖောက်မှုအမျိုးသား၉မျိုးတွေ့ရပါတော့အတိတ်ကတွေ့ရတာကဒီမတရားအခွင့်အရေးချိုးဖောက်မှုရယ်ဒီတိကျဥစ္စာဆက်စီမှုရယ်တရားဓမ္မရဲ့သက်သာခြင်းပြင်ပနှိမ့်ဆက်မှုနဲ့လူမဆန်တာဒီမှုကအဲ့ဒါကျွန်တော်တို့လေးစလေးမှုကျွန်တော်တို့တွေ့တယ်ပြင်ဆက်ဖြစ်မှုက39မှုကျွန်တော်တို့တွေ့တယ်ဒီလက်လက်ဆိုတော့လာဆန်းကိုပိတ်ပင်မှုပြင်အစားအနပြောက်ဆုံးမှုဆိုတဲ့ခါက7မှုကျွန်တော်တို့တွေ့တယ်ဒီတင်းတော့ကတက်တဲ့မှာလက်သားတွေပြင်ပြီးတော့ဒီတော့တဲ့ခါကစီစီပေါင်းဒီ90ကျော်တွေ့ရပါတယ်ဒီမေလာကြည့်ကြတော့
ရခိုင်ပြည်နယ်မောင်တော်ဗုဒ္ဓတောင်မြစ်တိတ်တောင်ကြောက်တော်ဘုံညုံမြောင်ဦးစစ်တွေမင်းပြားမြေပုံအမ်းမြုပ်နယ်ချင်းမြစ်နယ်ပလဲဝါမြုပ်နယ်နဲ့ဒီမြုပ်နယ်ပစိမ်မြုပ်နယ်ပြင်ရန်ကုန်တိုင်းဒေသကြီးအစရှိတဲ့မြုပ်နယ်၃မြုပ်နယ်တို့မှာလူခွေချိုးဖောက်ခံရမှု195မှုလေ့လာတွေ့ရှိရတယ်လို့ကိုတင်ဦးကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စီရေးသိမ်းမှနေတဲ့ဖြစ်စဉ်တွေမှာအရက်သားတွေပေါ်ပြင်းမထန်တိုက်ခိုက်မှုတွေလည်းရှိနေပြီးအရက်သားပြည်သူထိခိုက်ခြင်း29မှုရှိခဲ့ပြီးတော့လူရည်အဖြစ်50ခန့်ဒိဆိုးမှုဖြစ်ပေါ်စေခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဆိုပါလူခွေရချိုးဖောက်မှုတွေကိုမြန်မာတပ်မတော်အစိုးရရခိုင်တပ်တော်အရကန်ရိုဟင်ဂျာဖွဲ့အာစာတို့ပါဝင်ကျူးလွန်ခဲ့တာကိုလက်လက်ဆန်းဆဲတွေ့ရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ကြောက်တော်မြို့နယ်ရိုးချောင်းပြားဒေသတောင်ပေါက်ရွာနီးမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲမဖြစ်ခင်နေ့ကတံပေါက်ရွာထဲကိုမြန်မာစစ်တပ်ဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ပြစ်ခတ်တံကြားပြီးကန်ဆောက်ကြွာဘက်ကိုစစ်ပီးတင်းချောင်းနေရတယ်လို့ ကန်ဆောက်စရာတော့ကနေခုလိုမိတ်ပါတယ်။ဒါနဲ့တော့ကြားနေရတယ်။အဲ့ဒီဘဝဝင်ကျင်လောက်ကြားနေရတာခံရတယ်။ကြားသားတွေကဥစဉ်စခန်းထဲမှာလည်းရှိနေတယ်။ရွာမှာလည်းနေကြတယ်။ဒီဘယ်ကတော့အဲ့ဒီတောင်ပေါင်းရွာလူတွေကိုကတ္တကနေပြီးတော့ဖုံးကြောင်းမှာစူးချတယ်ကျန်တဲ့လူတွေလေ။ရွာမှာကလူကနေနေကြတယ်။ဒီမှာဥစဉ်စီမှာအများကြီးရှိနေတယ်။ကြောက်တော်မျိုးနဲ့တောင်ပေါင်းရွာပါဝင်ရိုးချောင်းဒေသ ကိုဆက်တွေ့ဆက်ပြီးမယ်လဲဆက်တွေ့လို့မရခဲ့ပါဘူးဒီခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား၅000ကျော်စစ်ဘေးတိမ်းရှောင်နေရတယ်လို့ဒီခိုင်လူမှုဖွဲ့စည်းတွေကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ပဋိပက္ခဖြစ်စဉ်တွင်အရသားတွေပေါ်ပြည်မှာသာတိုက်ခိုက်မှုလူခွေရေးကျူးလွန်နေမှုပေါ်မှာအစိုးရအနေနဲ့တာဝန်ယူတာဝန်ခံဖြည့်ရှင်းပေးဖို့ကိုလည
ဘင်္ဂလားဒေ့ရှ်နိုင်ငံပြည်နေဆုံခွာထွက်သွားသူတွေမြန်မာနိုင်ငံပြည်ပြန်လာတဲ့အခါနေထိုင်ဖို့အတွက်အသင့်ဆောက်လုပ်ပေးတာအင်ဂျင်နီယာ 50 ကို
အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြည်ပခါတွေဖြစ်ပွားနေပြီးအိုးအိမ်ဆုံးခွာထွက်ပြေးသူတွေတိုင်းနဲ့ချီရှိနေတဲ့ရခိုင်ပြည်နယ်အတွင်းကရွှေစားကျင်းချောင်းတောင်နဲ့နဒါတောင်ဆတဲ့ဒုက္ခသည်ပြည်နယ်လက်ခံရေးစခန်းတွေမှာအစဉ်အသင့်ဆောက်ပြီးသားအင်ဂျင်နီယာ 50 ကိုအိန္ဒိယအစိုးရပြည့်ရခဲ့တာပါမြန်မာနိုင်ငံဆိုင်ရာအိန္ဒိယတမ္မတ်ကြီးဆာရတ်ခူမာကအခုလိုပြောပါတယ်
နောက်မကြဘဲအမြန်ဆုံးပြန်လာနိုင်လိမ့်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်ဒီလိုမျှော်လင့်ပေမဲ့လည်းနိုင်ငံတကာအကူအညီပေးဖွဲ့တချို့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လာနိုင်ရေးအခြေအနေအားအစဉ်အသင့်မဖြစ်သေးဘူးဘေးကင်းလုံခြုံမှုမရှိဘူးလို့ပြောနေကြပါတယ်
မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရတော့အမန်တူဖြစ်ဒီဟောက်စစ်ဒေယာဒီအိုအင်းနေရာငါးစေဟာဟိန္ဒူဘာသာဝင်ဒုက္ခသည်တွေအတွက်တင်မဟုတ်ပဲမွတ်စလင်တွေအတွက်ရောရခိုင်တိုင်းသားတွေအတွက်ပါဖြစ်တယ်လို့ရှင်းပြသွားပါတယ်အိန္ဒိယပါဝင်မိတ်ဆွေနိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဒလုစီမံကိန်းတွေဆက်လက်ဆောင်ရွက် ည်းမရှိဘူးအလုံးမရှိရင်ဘယ်လိုလုပ်ပြီးတော့စားတောက်ရှာရမလဲတခါတလေအလူရှင်တွေလာမှစားတောက်တွေရပါတယ်ဘယ်သူမှမလာရင်ဘာမှစားစရာမရှိဘူးလို့သူကပြောပါတယ်အိုးအိမ်တွေဟာအခုလိုဒုက္ခတွေအလုံးတွဲလို့ဒေါက်တာဝင်းမြတ်ကြီးကပြောပေမဲ့မွတ်စလင်လူနည်းစုဖြစ်တဲ့ရိုဟင်ဂျာဒုက္ခတွေကြားမှာလူတိုင်းအတွက်ညီလူညီမရကျင်တဲ့ဆန္ဒကိုထုတ်ပေါ်ပြောဆိုနေသူတွေလည်းရှိနေပါသေးတယ်။ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဇူရာမန်ကအခုလိုပြောပါရယ်။
ခံစားရတာကကျွန်တော်တို့လူတွေလက်အိတ်လိုမျိုးဟိုဟာဒုက္ခရောက်ပြီးတော့တခြားနေရာတွေမှာခိုးလုံနေရတာရှိတယ်။ဟိုမြောက်ပိုင်းကလည်းရှိတယ်၊ထောင်ပိုင်းကထောင်ပိုင်းကလည်းရှိတယ်ပြီးတော့မြို့ပေါ်ကလည်းရှိတယ်၊မြို့ပေါ်ဒီဘက်ကလည်းရှိတယ်။ဟိုသူတို့ဟိုဟာသူတင်ပြီးတော့ဟိုဟာအင်တွေပါတယ်ဆောက်ပြတယ်ဆိုရင်တော့ကျွန်တော်တို့လည်းကျွန်တော်လူမျိုးတွေအဲ့လိုဒုက္ခရောက်တဲ့လူတွေကိုဒီမှာရှိတဲ့ဒုက္ခရောက်ပြီးတော့ဒီမှာရှိတဲ့လူတွေကိုဟိုဟာအဲ့လိုမျိုးအင်တွေပြင်အင်တွေရအောင်ပေါ့နေရာရအောင်ပေါ့ဟိုဟာပြည့်စုံရှင်တာပေါ့ဒါပေမဲ့အဲ့လိုမျိုးတော့မဖြစ်ဘူ
း square meter 40ရှိတဲ့အိုးအိမ်တွေဟာရခိုင်ဒေသကျန်းမာရေးပညာရေးစက်တွေနဲ့အခြေခံစောက်အုံတွေအတွက်အိန္ဒိယနဲ့မြန်မာကြားပူးပေါင်းဆောင်ရွက်ဖို့သဘောတူထားတဲ့စီမံချက်22ခုတည်းကအစပြုလှုပ်ဆောင်ချက်တွေဖြစ်တယ်လို့လည်းအရာရှိတွေကပြောပါတယ်2018ခုနှစ်ဒီဇင်ဘာလကလည်းရခိုင်ပြည်နယ်တွင်နေရပြန်လာမယ့်ဒုက္ခသည်တွေအတွက်အိန္ဒိယဆွေရကအိုးအိမ်50ပြည့်ရခဲ့မှုပါတယ်။ဒီလိုအိုးအိမ်အကူအညီတွေပါဝင်ငါးထင်တာကာလအတွင်းရခိုင်ဒေသအတွက်ဒေါ်လာ25,000တန်းဆွဲဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနက2018ခုနှစ်ဒီဇင်ဘာလမှာကတိပေးပြောဆိုထားကြပါခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS နဲ့သုံး ဖုန်း တွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက် ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရသလို သတင်းစောင်းပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
တော်ရရှင်တို့နားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် အခုဆက်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။ တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာအမေရိကန်ပြည်ထောင်စုကိုနောက်တန်းကိုရောက်အောင်ထရမ့်အစိုးရကလုပ်နေတဲ့ဆိုတဲ့ဝေဖန်ချက်တွေကိုပြန်လည်တုံ့ပြန်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုမှာတန့်ရှင်းတဲ့ရေနဲ့လေထုထိန်းသိမ်းထားရှိနိုင်မှုကြိုးပမ်းနေတဲ့အကြောင်းကိုတနင်္လာနေ့ကအင်ဖြူတော်မှာမိန့်ခွန်ပြောခဲ့ပါတယ်။ဒါပေမဲ့ကျွမ်းကျင်ပညာရှင်တွေနဲ့တ အမြဲဥဆောင်ခဲ့တဲ့အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့ဝေဖန်ပြောဆိုပါတယ်။အင်ဂျီရိုတရင်တော့ပက်စတီဝီဒါခုဆိုရာပေးပို့တဲ့တရင်ကိုကိုသားညွန့်ကပြောပြပေးပါရှင်။
တနင်္လာနေ့ကမိုးပြင်းထန်ရွာသွန်းလာမှုလို့မြို့တော်ဝါရှင်တန်ဒီစီဒေသတော်ကယေကြီးလာပြီးဖြစ်ခဲ့ပါတယ်။မြောက်ယထာဘူရိုင်ုံတို့ကမိုးကနေရေတွေစီးကြခဲ့တယ်လို့အင်ဂျီရိုမြောက်ထက်ကတနင်္လာခန်းတွေကိုလည်းရေတွေစစ်ဝင်ခဲ့ပါတယ်။အဲ့ဒီနေ့မှာပဲသမ္မတတော်နဲ့ထရမ့်ကသဘောပေါက်ဝန်းကျင်ထိန်းသိမ်းနေပတ်သက်ပြီးတော့ဝေဖန်ခံရတဲ့သူ့စိုးရရဲ့ဆောင်ချက်တွေကိုကာကွယ်ပ ဆိုတာလည်းတစ်ခုတည်းပဲရှိရပါဒါကြောင့်ဒီနေရာကိုပုံမတန်ရှင်းတဲ့တဘာဝပတ်ဝန်းကျင်တစ်ခုဖြစ်အောင်ကြီးမြတ်လာတဲ့ကျွန်တော်တို့နိုင်ငံသားတွေအတွက်ပုံမကောင်းမွန်တဲ့ဘဝတွေပိုင်ဆိုင်နိုင်အောင်ကျွန်တော်ရဲ့သမရတက်တန်းကာလအတွင်းနေ့စဉ်နေ့တိုင်းကြိုးပမ်းသွားမှာပါ
အမေရိကန်ပြည်အောင်စုမှာတန့်စင်တဲ့လေရေထင်းသိမ်းထားနိုင်ဖို့အတွက်ပြဋ္ဌာန်းထားတဲ့အဥပဒေတွေအပါအဝင်သဘောပတ်ဝန်းကျင်ကိုထင်းသိမ်းဖို့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေရှိပါတယ်။အမေရိကန်ပြည်အောင်စုဟာကမ္ဘာပေါ်မှာတန့်ရှင်းတဲ့တောက်သုံးရေရရှိမှုနံပါတ်၁နေရာမှာရှိတယ်လို့လူမှုညဉ့်ညမ်းမှုမှာလည်းကမ္ဘာတစ်ဝန်းပြင်းမြညဉ့်ညမ်းမှုနှုတ်အောင်၆ဆပိုနေတယ်လို့သမ္မတထရမ့်ကအင်ပီရိုမီကုန်းမှာပြောပါတယ်။ဒါပေမဲ့လည်းသူ့ဆွေရလက်ထက်မှာအထူးဖြစ်ပြီးသဘောပတ်ဝန်းကျင်နဲ့လူမှုကျန်းမာရေးကာကွယ်ဆောင်ရှားမှုတချို့ကိုဖယ်ရှားဖို့ကြိုးစားခဲ့တာကြောင့်သမရရဲ့မိကုံးကလူတွေမျက်ခုံးပင့်စရာဖြစ်ခဲ့ရပါတယ်။ကားတွေမှာစီစားတက်တာစီမဲ့တတ်မှတ်ချက်တွေကိုပြန်ယူသိမ်းခဲ့တယ်လို့လက်ရှိကြောင်မီသွေးသုံးစွန့်ရင်စေယုံကနေပြီးတော့ကာဗွန်တန်ငွေထုတ်လုပ်မှုကိုကန့်သတ်ဖို့အတွက်ချမှတ်ထားတဲ့တန်ရှင်းစွန့်ရင်စီမံကိန်းကိုလည်းဖျက်သိမ်းခဲ့ပြီးတော့ဒီနေရာမှာဈေးတက်တာတဲ့တန်ရှင်းစွန့်ရင်ဆိုင်ရာစီမင်းဆိုတာကို Trump အစိုးရကအစထိုးပြန်လည်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ Breaking သုတေသနဌာနကစွန့်ရင်နဲ့ဥတုရာစီဆိုင်ရာသုတေသီ Samantha Gross ကခုလိုပြောပါတယ
်။
ဒီဖြတ်သိမ်းမှုတစ်ခုစလုံးကလေတုထဲမှာအမုံအမွားတွေတိုးလာစီတာမို့အမေရိကန်ရဲ့လေတုကိုပို့ပြီးတော့ညဉ့်ညအောင်လောက်ရကြပါတယ်။အရင်ကစီမင်းတွေအောင်မှာလောင်စာစီ30မူနည်းနိုင်ပေမဲ့အခုတော့ပိုများလာတာကြောင့်ကားတွေကနေကာဗွန်တန်းတွေထုတ်လုပ်မှုကပိုဆိုးလာစီပါတယ်။ဒါကြောင့်ကမ္ဘာမှာရှေ့တန်းကဥဆောင်နိုင်တဲ့အစီအစဉ်ကောင်းတွေကျမတို့မှာရှိနေတယ်ဆိုတာလက်ခံတဲ့တစ်ချိန်တည်းမှာပဲဒီအစိုးရကတော့အခြေအနေကိုပိုဆိုးအောင်လုပ်နေတယ်လို့ကျမထင်ပါတယ်။
ကမ္ဘာတစ်ဝန်းဥတုရာသီဖောက်ပြန်ပြောင်းလဲမှုတွေနေပါစီဖို့အတွက်သမ္မတဥပမာအစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ပါရီသဘောတူညီချက်ကနေသမ္မတထရမ့်ဟာ2019ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ
် If today the United States will cease all implementation of the non-binding Paris Accord
မဖြစ်မနေလိုက်နာစရာမလိုတဲ့ပါရီသဘောတူညီချက်အတိုင်းလိုက်ပါဆောင်ရွက်မှုတွေအားလုံးဒီနေ့ကစပြီးရပ်ပါပြီဒီသဘောတူညီမှုကြောင့်ကျွန်တော်တို့နိုင်ငံအလွန်ကျွံထန်းနေရတဲ့စီးပွားရေးနဲ့ဗန္ဒာရေးဝင်တွေလည်းမရှိတော့ပါဘူး
အင်ဂျီရောမေကုန်းထဲမှာလဲသမရကဒီပါရီသဘောတူညီချက်စာချုပ်ဟာမျှတမှုထိရောက်မှုမရှိတဲ့အပြင်အကုန်ကျတိတ်များတဲ့စာချုပ်ဆိုပြီးတော့ဒါကိုလက်မခံနိုင်တဲ့အကြောင်းထပ်လောင်းပြောပါရယ်ဒါပေမဲ့လည်းနိုင်ငံတစ်ခုအနေနဲ့သဘောပတ်ဝန်းကျင်ကိုဦးစားပေးမလားစီးပွားရေးအားကောင်းမှုဆိုတာကိုဦးစားပေးမလားဆိုတာကိုရွေးရတဲ့ယူဆရှိပေမဲ့သမရထရမ့်ကတော့သူ့အစိုးရဟာနှစ်ခုစလုံးကိုအောင်းအမြင်မြင်ဆောင်ရနေတယ်လို့ပြောပါရယ်ဥတုရာသီအရေးကြီးကျဉ်းသူပညာရှင်တွေကတော့ထရမ့်ပြောတာကိုလက်မခံကြပါဘူး
environmental improvement
တဘာဝပတ်ဝန်းကျင်တိုးတက်ကောင်းမွန်ဖို့နဲ့စီးပွားရေးဖွံ့ဖြိုးဖို့ဆိုတဲ့နှစ်ခုကရှင်တွဲရှိလာခဲ့တာဆယ်စုနှစ်ပေါင်းများစွာပါပဲအခုထရမ့်ပြောသလိုကောင်းမွန်တဲ့တဘာဝပတ်ဝန်းကျင်ဖြစ်အောင်တဘာဝပတ်ဝန်းကျင်ကိုထိမ့်သိမ်းကာကွယ်ရလုပ်နေရဲဆိုတာတကယ်ကိုမဖြစ်နိုင်ပါဘူးသူမိန်ခွန်ကအင်မတန်ပြဿနာရှိပါတယ
်စွန့်ရင်နဲ့ဥတုရာသီဆိုင်ရာသုတေသီဆမ်မတ်ဂရော့စ်ကပြောသွားတာပါ လာမယ့်2020သမရရွေးကောက်ပွဲမှာသမရထရန့်ပြန်လည်ရွေးခံရဖို့ကြိုးစားနေတယ်လို့မဲဆန္ဒရှင်ပြည်သူတွေအတွက်လူမှုတန့်စင်ရေးတန့်ရှင်တဲ့တောက်သုံးရေးရရှိရေးဆိုတာတွေကအရေးကြီးတဲ့ကိစ္စတွေဖြစ်တယ်လို့ Cross ကပြောပါတယ်ခင်ဗျာ။တနင်္လာနေ့ကမိုးပြင်းထန်ရွာသွန်းတာမို့လို့မြို့တော် Washington DC ဒေသတော်ကရေးကြီးတာတွေဖြစ်ခဲ့ပါတယ်။
မြန်မာတို့ရဲ့ရှေးအောင်ရည်ကျေးမှုအမွေနဲ့စုဝေးရာပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာရည်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေတာကိုရည်ရှိဘလို့ဆက်ပြီးတော့ထိန်းသိမ်းသွားဖို့လိုပါမယ်။ကမ္ဘာအမွေနဲ့စည်းဝေးဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုပါမလဲ။စာရိုင်နဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
စနေနေ့တည်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလော်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံတွင်းမှာအလုအလုံနေတဲ့မြန်မာလူထုမှာနှစ်တန်းကျော်ကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံညီနိုင်ဆွေးနွေးချက်အရနေရက်ပြန်စရာမလိုပဲထိုင်းမှာပဲဗီဇာတက်တန်းနှစ်နှစ်အထိတိုးပေးမယ်လို့ထိုင်းအလုအလုံဝန်ကြီးဌာနကဇူလိုင်လ10ရက်နေ့မှာကြေညာလိုက်တာကြောင့်လူသမားကြီးအဖွဲ့ကြီးကကြိုဆိုကြပေမဲ့ဗီဇာကြီး80လောက်မြင့်တက်သွားတာကိုတော့ဆက်လက်ညှိနှိုင်းပေးဖို့မြန်မာတန်ရုံကိုတောင်းဆိုခဲ့ပါတယ်။မတ်အေးမာကဇင်းပေးပို့ထားပါရဲ့ရှင်
။ထိုင်းနိုင်ငံအတွင်းမှာအလုံးလောက်ကင်နေကြတဲ့ရွှေပြောင်းအလုံးသမားတွေအနေနဲ့2020မတိုင်ခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့သာအလုံးလောက်ခွင့်ပြုတော့မှာဖြစ်လို့အလုံးသမားတွေကိုနေရပြန်လုပ်ဖို့ထိုင်းအစိုးရကဥပဒေထုတ်ပြန်ခဲ့တာပါ။အခုအခါမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူပြီးအလုသမားနှစ်တန်းကျော်နေရပြန်စရာမလိုပဲဗီဇာတိုးပေးမဲ့အကြောင်းထိုင်းအစိုးရအလုသမားဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒီကြေညာချက်အရအလုရှင်နဲ့အလုသမားတွေအတွက်နှစ်ဖက်အကျိုးရှိတာကြောင့်ကြိုဆိုခဲ့တယ်ဆိုပြီးရှေ့တောင်းလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။
အဲ့တော့အဲ့ဒီနှစ်တန်းကျော်လုတာဒီအလုံးကိုတန်းကြီးကိုပြန်ရမယ်ဆိုရင်အချိန်ကာလလေးကြာမယ်။အဲ့တော့အလုရှင်တွေလည်းအလုသမားတွေတို့လိုအပ်တဲ့တက်နာရှိမယ်ကွန်ထရိုးလုပ်မှုတွေလျော့နေသွားနိုင်တယ်။နောက်ကလူသမားတွေကပြန်ကြည့်ပြန်တော့လေဈေးစကားတွေညမ်းမယ်အချိန်ကလမ်းနဲ့ရှိပြီးတုံချရမယ်ဆိုတော့အဲ့တော့နှစ်နိုင်ငံအစိုးရကျွန်တော်တို့ဖွင့်ပြရတဲ့အခါမှာမြန်မာနဲ့ထိုင်းနဲ့လောကလက်ခံလက်ယူမှာဒီလိုဓာတ်ရီအလုံးကိုနေရင်ပြန်ကြမလို့ပဲနဲ့ထိုင်းနိုင်ငံကျွန်းမှာပဲဆက်လက်ပြီးတန်ဖိုးကြီးပေးမှုကြီးလှုပ်ဆောင်သွားမှာလို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာလောရပါမယ်လောကပြန်ကြမလို့ဆိုတော့အတည်ပြုလိုက်ပြီးနောက်ကုန်ကြမ်းစည်းကြီးလည်းဟိုထိုင်းဆိုတော့ကကြေညာလိုက်ပြီ
းအလုသမားတွေအနေနဲ့ဗီဇာကြီးအလုလုခွင့်ပါမစ်ကြီးသွေးစစ်ခဆရာတွေကထိုင်းလူသမားဝန်ကြီးဌာနကကြေညာခဲ့တဲ့အခါမှာဗီဇာကြီးဟာလွန်ခဲ့တဲ့2010ခုနှစ်ကစပြီးပြီးခဲ့တဲ့နှစ်အထိကောက်ယူခဲ့တဲ့နှုံတားထက်80လောက်မြင့်တက်သွားတာမို့နှစ်နိုင်ငံညှိနှိုင်းပေးဖို့ကိုမြန်မာတန်ရုံကအကြံပြုခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။နှစ်နှစ်ကိုဗီဇာကြီးက900အခုထုတ်ပြန်ကြေညာလိုက်တဲ့ဟာတစ်နှစ်ချင်းပေးသွားမယ်။တစ်နှစ်ကို1900လို့ပြောတယ်။အဲ့အချက်ကကျွန်တော်လုံးဝလက်မခံနိုင်တဲ့အနေအထား
။အလုသမားတွေကတော့ညည့်ရပြန်ပြီးMOU စနစ်နဲ့ပြန်လုပ်ရမယ့်ကိစ္စဟာနှစ်နှစ်လောက်ကြာနိုင်တာမို့အလုံးလက်မဲ့ဖြစ်ရမယ့်အခြေအနေတည်းကိုစိုးရိမ်ပူပန်နေခဲ့ကြတာပါအခုလိုမျိုးထိုင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ပြီးနေရပြန်စရာမလိုပဲစီစဉ်ဆောင်ရွက်ပေးမယ်ဆိုတာကိုတော့ကြိုဆိုခဲ့ကြပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမား3သန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ချမ်းမာရေးကဏ္ဍနဲ့ဥကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
ဆိုကျွန်မပြောချင်တာစစ်ဖက်အရက်ဆက်ဆက်ဆံရေးနဲ့ဒီမိုကရေစီနဲ့အexclusive မဟုတ်ပါဘူး။ Russia လည်းကြည့်ပါလား
။မြန်မာနိုင်ငံစစ်ပဲရက်ပဲဆက်ဆံရေးပြည်လဲဖို့ဘာတွေလိုအပ်နေပါသလဲ။မြန်မာနိုင်ငံရဲ့အမျိုးသားလူညုံရေးပြဿနာတွေကဘာတွေလဲဆိုတာကို American ကာကွယ်ရေးဝန်ကြီးဌာနဗိုလ်မှူးကြီးအငိမ့်စာပါမောက်ခတ်မီမီဝင်းဘတ်နဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လင့်ပေးပါမယ်။အခုရင်ဆုံးနားဆင်ရမယ့်မြန်မာလူထုနဲ့ကျန်းမာရေးခန္ဓာမှာတော့ခရူးတင်းတမင်ဖြူယောဂခံစားနေရတဲ့သူတွေကိုတွေ့ရတဲ့အခါမှာခွဲခြားဆက်ဆံတာမျိုးတွေမလုပ်ဘဲနဲ့ယောဂကိုထိထိရောက်ရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွန်ပို့ဆောင်ပေးရင်ဖေးမကူညီနိုင်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါရဲ့ရှင်
ဒီရပါမှာအသားအရောင်တွေပျောက်ကွယ်ပြီးအဖြူခွက်တွေပေါ်နေတဲ့ခရီးသင်းသမင်ဖြူယောဂဝေနာရှင်တွေကိုတွေ့မြင်မှုကြမှာပါ။ခရီးသင်းသမင်ဖြူယောဂရှိသူတွေကိုယောဂအကြောင်းနားမလည်တဲ့သူတွေကရှုံချချောင်ကျင်မှုတွေပြုလုပ်လို့ရှိတာကြောင့်ယောဂဝေနာရှင်တွေမှာစီးပွားရေးလူမှုရေးအခက်အခဲတွေနဲ့အတူစိတ်တက်ကြဆင်းမှုတွေကိုပါရင်ဆိုင်ကြရတာပါ။ခရီးသင်းသမင်ဖြူယောဂဟာကုသမှုမရှိတဲ့ယောဂဖြစ်တာကြောင့်ယောဂရှိသူတွေကိုစွန့်ပယ်ချောင်ကျင်ထားတာမျိုးတွေမပြုလုပ်ဘဲတာမန်မိတ်ဆွေအပေါင်းအသင်းလိုပဲတွေ့ဆုံရှင်တွေ့ပြီးအတူတကွအလုပ်လုပ်လို့ရပါတယ်။ဘာကြောင့်ယောဂဖြစ်ရလဲဆိုတာကိုတော့ကာယကံရှင်တွေကိုယ်တိုင်တော့တိတိကျကျသိရှိကြတာမဟုတ်ပါဘူးခီသင်းသမင်ဖြူယောဂဟာဘာကြောင့်ဖြစ်ရလဲလို့ထင်ပါတယ်လို့မေးကြည့်တဲ့အခါခီသင်းသမင်ဖြူယောဂရှိခဲ့ပြီးကုသမှုခံယူနေကြတဲ့ဦးစင်ဦးဩဘာသာနဲ့ဒေါ်အေးနွဲတို့ကသူတို့ရဲ့အယူအဆကိုအခုလိုပြောကြပါတယ
်အနွယ်လေးတွေလည်းတချို့ကလည်းပါတယ်လို့လည်းပြောတယ်ပေါ့နော်ဦးစင်ကတော့ဒါဟိုလိုပြောလက်မကိုလှတခြင်းတော့ခုနကပန်းကုံလေးတွားပြီးတော့ခွာလိုက်ပြီးအတော့ကြောင့်မို့အဲ့ရသမီးဖြစ်ရခြင်းကြောင့်ဖြစ်ပါတယ်
အဲ့ချင်းရောမာရီစားဖြစ်တဲ့အချိန်ကျတော့အစားတော့မှားတာလားတခုခုပေါ့ကိုယ်စိတ်မှာပေါ့နော်အစားတော့မှားတာလားဒီမာရီတို့ဆိုမိမဆိုလို့ရှင်တွေးသားကြောင်လားဆိုတော့ပေါ့နော်အဲ့ဒါကိုထင်တာပေါ့နော်အဲ့ဒ
ါရေလင်းငယ်လေးတွေမှာခီသေးသမီးမျိုးယောဂဖြစ်ခဲ့မယ်ဆိုရင်ပဝန်းကျင်ရဲ့ခွဲခြားဆက်ဆံမှုကိုပို့ပြီးတော့ခံစားကြရလေးရှိပါတယ်မိဘနှစ်ပါးအတွင်းမှာတော့သူ့ဘက်ကိုယ့်ဘက်မျိုးကြောင့်ဖြစ်နိုင်တယ်ဆိုပြီးညှိနှုံကြရတာပါခီသင်းသမင်ဖြူယောဂဖြစ်တာဟာဘာလို့အမှားကြောင့်မှမဟုတ်တာကြောင့်တယောက်ကိုတယောက်အဖြစ်မတင်ပဲမှားရင်းနဲ့အယူဆတွေကြောင့်လမ်းမမြောက်အောင်သာကိစ္စတင်တယ်လို့အရေးပြားထုတ်ခုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်မြင့်မြင့်ဆန်းကအခုလိုပြောပါရစေ
ဖြစ်ပြီဆိုတာနဲ့စစ်တချက်ကတော်တော်များများတော့ငါအဖြစ်ကြောင့်လားငါဘာလုပ်မိလို့လဲဆိုတော့ကိုကိုကိုအရင်အဖြစ်တင်ကြတယ်ပေါ့နော်ဆိုတော့ဒါမှမဟုတ်လေကလေးမှပြင်မိပါတယ်ကနင့်ကြောင့်လားငါကြောင့်လားဆိုတော့တယောက်ๆအဖြစ်တင်ကြတယ်အမျိုးကြောင့်လားဆိုတော့ရှားကြတယ်ပေါ့လေတကယ်တော့ဒါဟာ autoimmune disease ဖြစ်တဲ့အတွက်ကြောင့်သူ့ကိုယ်ခန္ဓာသွားသူပြတိုက်ဖြစ်နေတဲ့ယောဂဖြစ်တဲ့ကြောင့်သူ့ပြန်မပြောလို့မရဘူးသို့တော့ဘေးပတ်ဝန်းကျင်ကတော့ပို့ပြီးတော့ stress တွေများတယ် chemical တွေသုံးမိတယ်လိမ့်မိတယ်ဒါတွေစကားတော့ပို့ပြီးတော့အပြေးရရတော့ပေါ့ triggering factors တွေပေါ့ကျွန်တော်လည်းပြောရဟာဆိုတော့ဒါလေးကမိစာလေးကိုချက်လိုက်သလိုပဲအဲဒီ factors တွေကတော့ defective ကိုပို့ဖြစ်စေ
ခီးသင်းသမီးဒီယောဂါကိုကုသတဲ့နည်းလမ်းတွေကလည်းတဖြည်းဖြည်းတိုးတက်ကောင်းမလာနေတယ်လို့သိရပါတယ်တောက်ဆေးလိမ့်သေးတွေနဲ့ကုသတာတွေဖြင့်ခွဲစိတ်ကုသတဲ့နည်းလမ်းတွေလည်းရှိလာပြီလို့သိရတာကြောင့်ခီးသင်းသမင်ဖြူအတွက်ခွဲစိတ်ကုသမှုနည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဒေါ်မြင့်မြင့်စန်းကအခုလိုပြောပါတယ
်ခွဲစိတ်တယ်ဆိုတဲ့အခါမှာလည်းကျွန်တော်ကနည်းနှစ်မျိုးတော့ရှိတာပေါ့နော်တခုကတော့စပင်ကနေကျွန်တော်တို့ဒီ cell အမဲလေးတွေယူပြီးတော့ဒီ cell အမဲလေးတွေကိုပြန်ပြီးတော့ ခရီးသင်းဖြစ်တဲ့နေရာမှာအစာထိုးတယ်ဒါတော့ပေးတဲ့အကွက်ကလေးတွေလောက်တာပေါ့နော်များတဲ့ area တွေကျတော့ကျွန်တော်တို့ဒီပေါင်ကအရေးပြပပလေးကိုရှူတယ်အဲ့တဲမှာရှိတဲ့ကျွန်တော် basal cell ပေါ့ရောင်ခြည် cell အသားရည်အရင်ခြည်ပေးတဲ့ cell လေးတွေကိုကျွန်တော်တို့ထုတ်တယ်ဒါလည်းနှစ်တနားကျော်ကြာတယ်အဲ့ processor ပေါ့နော်ပြီးတော့မှအဲ့ဒါကိုပြန်ဖြစ်တဲ့ vitiligo ခရီးသင်းဖြစ်တဲ့နေရာကိုကျွန်တော်ပြန်တင်ပေးရတာပေါ့နော်ဆိုတော့ခွဲစိတ်ကူးစားမှုတစ်ခုလုံးကတော့နှစ်နာရီနဲ့သုံးနာရီကြာမှအချိန်ပေးရပါတယ်ဘာသာစိတ်ရှိတယ်အနုစိတ်လည်းဖြစ်တယ် area များလေးလည်းပူကြလေပေါ့နော
်ခရီးသင်းသမီးဖြူယောဂမှာနှစ်ပေါင်းများစွာမပွားဘဲငြိမ်နေတဲ့အမျိုးအစားနဲ့အချိန်နဲ့အမျှပွားနေတဲ့ခရီးသင်းသမီးဖြူအမျိုးအစားဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်ပါတယ်ဘယ်လိုခရီးသင်းသမီးဖြူယောဂအမျိုးအစားဟာတောက်ဆေးလိမ့်ဆေးတွေနဲ့ကုသတင်ပြီးဘယ်လိုခရီးသင်းသမီးဖြူယောဂကတော့ခွဲစိတ်ကုသမှုနည်းလမ်းနဲ့ကုသတင်ပါလေလို့မေးကြည့်တဲ့အခါဒေါက်တာတော်မင်းမင်းဆန်းကအခုလိုပြောပါတယ်
သူဖြစ်တဲ့ခရီးသင်းကဘလောက်ကြာပြီလဲနှစ်ကိုကြည့်တယ်။နောက်ပြီးသူခရီးသင်းကငြိမ်နေတဲ့ခရီးသင်းကမပွားလာဘူးလား။ဒါမှမဟုတ်လဲလွန်ခဲ့တဲ့နှစ်အတွင်းမှာဟိုကလည်းထွက်တရတဲ့အတွက်အများကြီးပွားလာတဲ့ခရီးသင်းမျိုးလားပေါ့နော် stable လား unstable လားဆိုတော့ကျွန်တော်ခွဲခြားသိရတယ်။ဒါအနှစ်20လောက်ရှိပြီ၊9နှစ်လောက်ရှိပြီ၊ဘာမှလည်းအပြောင်းအလဲမရှိဘူး stable ဖြစ်တယ်ဆိုလို့ရှိရင်သေးလဲသေးတယ်ဆိုရင်တော့ကျွန်တော်တို့ကလိမ့်ဆေးလောက်နဲ့ပဲပျောက်ပါလေ။နော်လိမ့်ဆေးတောက်ဆေးလေးတွေပြီးတယ်ပြီးလို့ရှိရင်ရောင်ချီnerven UVP ပေါ့နော် excimer လို့ခေါ်တဲ့308 nanometer ပဲရှိတဲ့ရောင်ချီနဲ့ကျွန်တော်တို့ကုပေးလို့ရှိရင်အများကြီးတက်တယ်။သို့တော့ဒီထက်နည်းများတယ်တကွက်တည်းမဟုတ်ဘူးခုနေရဒီနေရာလည်းရှိတယ်။တခြားနေရာပဲလည်းရှိတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထက်ပို့ပြီးတော့လိမ့်ဆေးရဲ့ဝင်ရောင်ချီရတောက်ဆေးရတယ်မလုံတော့ဘူးဆိုလို့ရှိရင်တော့မြန်မြန်လေးပျောက်ချင်တယ်အချိန်တူတူနဲ့မြန်မြန်ပျောက်ချင်တယ်ဆိုရင်တော့ကျွန်တော်တို့ခွဲစိတ်လေးကိုအားပေးပါတယ
်ယနေ့ကလေးတွေအပါအဝင်ခီသင်းသမင်ဖြူယောဂခံစားနေရတဲ့သူတွေကိုတွေ့တဲ့အခါခွဲခြားဆက်ဆံတာမျိုးတွေမပြုလုပ်ဘဲယောဂကိုထိထိရောက်ရောက်ကုသနိုင်တဲ့နေရာတွေကိုလမ်းညွှန်ပို့ဆောင်ရင်းဖေးမကူညီနိုင်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောရဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရအပြီးမှာတော့ဦးကျော်စံတာရဲ့မြန်မာရေးတုံ့တက်ချက်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံစစ်ဖက်ရဖက်ဆက်ဆံရေးပြည်လေဖို့ဘာတွေလိုအပ်နေပါသလဲ။မြန်မာနိုင်ငံရဲ့အမျိုးသားလူညွတ်ရေးပြဿနာတွေကဘာတွေလဲဆိုတာတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအငြင်းစားပုံမှုကြီးပေါမောက်ခမီမီဝင်းဘတ်နဲ့ဦးကျော်စံတာတို့ကဆွေးနွေးတုံ့တက်ထားပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာနဲ့ပတ်သက်ပြီးတော့ဒေါက်တာမီမီဝင်းဘတ်ကအခုလိုစပြီးတော့ရှင်းပြပါတယ်
။စစ်ဖက်အရက်ဖက်ဆက်ဆံရေးကမြန်မာနိုင်ငံနဲ့မကပါဘူး။နိုင်ငံတိုင်းအားလုံးကဒီဥစ္စာအရန်ရေးကြည့်ပါတယ်။နိုင်ငံတော်ကာကွယ်ရေးလုံခြုံရေးအတွက်ကလေစစ်ဖက်အရက်ဖက်အတူတကွဆက်ဆံပြီးတော့အတူတကွပူးပေါင်းပြီးတော့လုပ်နိုင်ဖို့အတွက်ကအရန်ရေးကြည့်ပါတယ်။နောက်တော့စစ်ဖက်ရက်ဖက်ဆက်ဆံရေးလို့ပြောလိုက်လို့ရှိရင်နှစ်ခုတက်တက်ရှိရနော်ပထမတစ်ချက်က military organization စစ်တပ်နဲ့ civil society တိုင်းပြည်ပြည်သားအားလုံးနဲ့ဒါတစ်ခုနောက်တစ်ချက်ကကြတော့စစ်တပ်နဲ့ civilian government နဲ့ဆက်ဆံရေးအဲ့ဒါနှစ်မျိုးရှိပါတယ်ဟုတ်ကဲ
့မိမိပြောတာကတော့တိုင်းပြည်ကာကွယ်ရေးအတွက်အရေးကြီးရဆူတော့ပြောသွားပါတယ်မြန်မာနိုင်ငံပြည်သူတွေနားလည်ကြတာကတော့စစ်တပ်နဲ့အရက်ဖက် civil society ဆိုတဲ့ government နဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်ကြောင့် democracy ဖော်ဆောင်ရေးမှာအဖူအထစ်တွေရှိနေတယ်အနှောင့်အယှက်တွေဖြစ်နေတယ်လို့နားလည်ကြပါတယ်အဲ့ဒီကြောင့်လည်းရှင်းပြပေးပါမယ
်စစ်ဖက်အရက်ဖက်ဆက်ဆံရေးက democracy တွေမကပါဘူးနည်းနည်းတခြားနိုင်ငံတွေဆိုတော့ China မှာလည်းစစ်ဖက်အရက်ဖက်ဆက်ဆံရေးရှိတယ် China system ကကြတော့စစ်တပ်ကတော့အရက်ဖက်
ရဲ့အောက်မှာ
အောက်မှာရှိပါတယ်ဒါပေမဲ့သူတို့မှာဒီမိုကရေစီလို့ပြောလို့မရဘူးလေဆိုကျွန်မပြောချင်တာစစ်ဖက်အရက်ဖက်ဆက်ဆံရေးနဲ့ဒီမိုကရေစီနဲ့ကexclusive မဟုတ်ပါဘူးဘယ်ရုရှားလဲကြည်ပါလားရုရှားလဲစစ်တပ်ကအရက်ဖက်အောက်မှာတကယ်ဒီမိုကရေစီလားဆိုတာစဉ်းစားရမှာပေါ့လေ
အရေးကြီးတာကတော့သူတို့နိုင်ငံမှာဒီမိုကရေစီမဟုတ်ပေမဲ့လည်းစစ်တပ်ဟာအရက်သားရဲ့ဩဇာအာဏာအောက်မှာနေတယ်ပေါ့သူတို့စီမှာမြန်မာနိုင်ငံမှာကြတော့ဘာကြောင့်ထူးခြားနေရပါစေခင်ဗျာ။အ
ဲထူးခြားတာဘာလို့လဲဆိုတော့အမေရိကလည်းဒီတိုင်းပါပဲကျွန်တော်တို့က NDA တွေအများကြီးရှိတယ်။ဆိုတော့စစ်ဖက်အရက်ဖက်ဆက်ဆံရေးလို့ပြောလိုက်လို့ရှင်အဲဒါဒီ National Security နဲ့ပို့ပြီးတော့ဆက်ဆံရေးစစ်ဖက်အရက်ဖက်အတူတကွာလှုပ်တော့မှနိုင်ငံတော်ကာကွယ်ရေးကိုလှုပ်ပေးနိုင်တယ်။အဲလှုပ်တော့မှလည်းနိုင်ငံတော်ကဟိုဘာလဲတိုးတက်ရေးကိုလုံးနိုင်ငံကငင်းငန်းကြီးတွေရလာမယ်ငင်းငန်းကြီးတွေရလာလို့ရှိလို့ရှိရင် democratization ကပြီးပြီးတော့လွယ်ကူလာလိမ့်မယ်
So, Nyaman Nangan, national security, New that Lunyun Ye, Sura, Aiki, issues are very senior, don't I, Marzak?
Traditional security, ne? Non-traditional security, Sura, Nanyolo, Nyamanangama, Jamal, America, Malishi, Bari. A routine, my globalization, Jamal security, yet, Balepa, women, my Lolo Delu, Sura, Jamal, Nyan, and the area where Jamal's senior, I want to know, solution, traditional security, so geopolitics, that she lobby. Now we don't want terrorism, transnational crime, look at drug trafficking, you know. Maritime security, and I knew them. Eddie Oza Alua, Asha Pacific Machine, Nangani Alua, Yamatuichu Niara.
Okay, then of Yamalu Dembia, Mazina, Sina Silagare, Nura, Lunui, and the Ene, Sina Mopen, and now Portonare, and the Vidibo, Nubiama, or traditional and non traditional.
Okay,
Sina Silagare, but we in the Italia, Nanganju, Yama Sigara, and Pathade.
နောက်ပိုင်းအစ်ပေါ်လာတာကတော့နေဇက်ဖြစ်ကြော်တဲ့မူရေးဆွေးအပြမှုတို့ညာနောက်ပြီးတော့ဒါအကျံဖက်ကိစ္စလို့ပေါ့လေဟုတ်ကဲ့အဲ့ဒါဆိုရှင်းပါဟုတ်ကဲ့ဟုတ်ကဲ့ရှင်းပါတယ်ဆိုတော့ကျွန်တော်တခုမေးချင်တာရပ်ဖက်စစ်ဖက်ဆက်ဆံရေးစံပြုတ်လောက်တဲ့ဆက်ဆံရေးဆိုတာကိုဒါ habits of dialogue, habits of dialogue.
Okay, so you need to delay.
Okay, delay. Okay, so you need to delay. Now, the government solution is the interagency mechanism.
အဲ့လိုမျိုးပြီးဆောက်တော့မှဒီဥစ္စာစံပြဒီလိုဆိုရီလေးရှင်ရှိနိုင်မှာရှိနိုင်ပါလေမြန်မာနိုင်ငံရဲ့အခြေအနေကြတော့ဘယ်လိုသုံးသပ်လို့ပါလဲအဲ့ဒီဘောင်းမဲဝင်ပါလားအခုဘယ်လောက်လိုအပ်နေပါလဲဘယ်လောက်ကွာဟနေပါလဲအဲ့စံနဲ့တိုင်တိုင်ဟုတ်ကဲ့ဆိုမြန်မာနိုင်ငံမှာ
solution ဘယ်လိုရှင်ပါလဲ habits of dialogue or now we are mechanism for working together, no? Interagency mechanism, yeah, အာနေတာပေါ့နော်အဲ့လေအမေရိကန်ကလည်းအရင်တော့အာနေတယ်ဒါကြောင့်မို့1986မှာ Goldwater Nickel Act ဆိုပြီးတော့1986မှာ President Reagan ဒီ Act ကို sign လုပ်လိုက်တာအဲ့ဒီ sign လုပ်တာဘာကြောင့်လဲဆိုတော့Interagency နဲ့ Joint ဥစ္စာတွေမလုပ်ကြလို့စစ်တပ်နဲ့ရပ်ဖက်နဲ့နောက်ပြီးတော့ဗာလဲစစ်တပ်ထဲမှာဒါမှလည်းကျမတို့ရဲ့အကြီးအကျယ်လေးရလေအသေးချာလေးပူးပေါင်းပြီးတော့မလုပ်တဲ့အတွက်ကြောင့်မလို့သူတို့တွေကဒီ
ဆိုတော့အဲ့ဒီလိုဖြစ်လာပြီးတော့တချို့သုံးသပ်ကြတာကတော့စစ်တပ်ဘက်ကရှိနေတဲ့ mindset ကိုနှိုက်ကြတော့ civilian အောက်မှာဘယ်တော့မှမကြုတ်ဘူးငါတို့ကသူတို့အပေါ်ကစားနေမယ်သူတို့ရဲ့အမိအနာမခံဘူးဆိုတဲ့အယူအဆသူတို့ဒီမှာအခုထိဆက်လက်ပြီးတော့ရှိနေတယ်ဆိုတော့ဒီ civil authority ကိုသူတို့လက်ခံလာအောင်နားလည်အောင်ဘယ်လိုလုပ်သင့်တဲ့ထင်ပါလဲခင်ဗျာဘယ်လိုပြောင်းလဲယူရမလဲအဲ့ဒီဥစ္စာကတော့ဒီ
ये चीरा हुआ ना ज्यादा यौजी मू यौजी मूसी गाले ज्यादा ज्यादा सत्सा लौवा अलो नि लौ ला रो मैंने यौजी मूसी ला भी तिबो नो रिलेशन हुआ
लुरी प्रोफेशनल आर्मी सुरो प्रोफेशनलिज्म प्रोफेशनलिज्म
प्रोफेशनलिज्म लो प्यो लाइ लो प्रथम आज प्रोफेशनलिज्म एक्सपर्टीज नो स्पेशलाइज नॉलेज ब्लू ब्लू
ज्वाइन जेमू
ethical conduct shiro 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 shi and you said that professionalism lo pyo da bo no
okay
so ro professionalism chipo twa ga anyai chu da anyai sa tin ya de anyai let twi de lou wa de jama a khu de di 28 ne long long le chi de ma jama lou la de usa o a mye dan tin ja la de takha le ja lo shin jama ro ye organization ne ya को ये लेन है मामने रे ने तछा निया रे याव याव द्वारे खा जा रे ए उसा जमारो ये स्पेशलाइज्ड नॉलेज ने स्किल ने मसाई ने उसा याव द्वारे खा जा जमारो दा प्रोफेशनलिज्म ने याव द्वारा नाउ बी रो एथिकल कंडक्ट जा जा रो जमारो ऑनेस्टी इंटीग्रिटी अकाउंटेबिलिटी नाउ बी रो बाय सेल्फ डिसिप्लिन बो नो
ओके युदा मु टीजी मु को लुटा ओ को टावन खान मु को बाय असिन ने सीकन थैने मु सारा रे बो
โอเคเอ่อนะบรอเลยรีสเปครีสเปคเลยไปรีสเปคก็คือบาเลยกูคุณน่ะเซลฟ์รีสเปคนะพี่ก็เลยซีเนียร์รีสเปคโหลดอ่ะเอ้ยนะพี่ก็บาเลยบูลลิ่งไนเดอร์ซีเนียร์เอ้ยไนเดอร์ซีเนียร์เอ้ยอะซอลูชั่นที่อยู่กับโปรเฟสชันนอลิซึมเปียกตัวอ๋อโซโปรเฟสชันนอลพิชเนอร์โซลูชั่นดีอิชเชตดีไลน์น่ะได้อาจารย์ดาโปรเฟสชันนอลดูคอร์อ่ะบอดิวซาที่มาเรียกดา
criteria for professionalism.
Professionalism ga ta kare ne miya o di usa nye ran le chin niya de usa jamaru america ma le di dai ma le jamaru ne dai chu sa niya de usa
naw so mi jin na ga ro myama nangan ye yape ne sibe sasan ye asin pi pi lo tai pi twa pi wa le twa saung ye nai me ala ala go belo mi mi ba de le myama nangan ye ache niya
myama nangan ye ache niya ho 2010 a ni pi lo ที่ไล่ลงชื่อเนาะอย่าง pre 2010เนี่ยหรือ post 2010อะชาสิล่ะสรุปเสร็จไอ้อย่างเสร็จสั่นเนี่ยเนี่ยนั้นจะมาပြောดูดูเว้ยตะคาเรเนี่ยนี่ลาပြီးတော့บาเลยยงกันเนี่ยลุกลุกย่าได้อุตส่าห
์ဖြစ်ไปไอ้อย่างเสร็จสั่นเนี่ยမြန်မာနိုင်ငံဆိုတဲ့เจ้าညာပေါ်မှာငိမ့်စားပုံမူကြီးပမောက်ခဒေါက်တာမီမီဝင်းပန်းနဲ့ဥကျော်စန္ဒာရုစုနေတုံသက်ထားတာကိုနားဆင်ခဲ့ကြရတာပါရှင
်။ Smart View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကိုရနိုင်စူးစီးတင်ပြပေးထားတဲ့အားကစားသတင်းလွှာတွေကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်မျိုးသမီးဘောလုံးတင်းကတော့ကမ္ဘာဖလားကို၄ချိန်မြောက်ပိုဆွဲသွားပါပြီ။အက်တလတီကိုမက်ဒရစ်တင်းကတော့ရနောဒိုလက်သက်လေးကိုအသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ဝယ်လိုက်ပါတယ်။မြန်မာစစ်တောင်ကစားသမားမတ်သက်ထားသူစားဟာအာရီကော့စ်နိုင်ငံမှာရှင်းပါတဲ့နိုင်ငံတကာစစ်တောင်ပြိုင်ပွဲမှာလည်းထပ်ပြီးတော့ပိုဆွဲသွားပါတယ်။ဒီလိုတစ်ပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။2019 FIFA အမျိုးသမီးကမ္ဘာဖလားနောက်ဆုံးဖိုင်နယ်ကတော့ဇူလိုင်လ9ရက်နေ့ကဒီနိုင်ငံလီယွန်မြို့မှာကစားခဲ့ကြပြီးတော့အမေရိကန်နဲ့နယ်သာလန်တို့ပုံလူခဲ့ကြပါတယ်။အမေရိကန်တင်းကပွဲစားရတဲ့ဘောလုံးပိုင်ဆိုင်မှုအသားနဲ့တိုက်စစ်စဉ်ကစားပြီးတော့နယ်သာလန်တင်းကတော့ခံစစ်ကိုအားပြုပြီးတော့ချန်ပီယံတိုက်စစ်နဲ့ပြန်ထိုးပေါက်ခဲ့တာပါ။အမေရိကန်ကဂိုးသွင်းခွင့်နဲ့ပိုရပေမဲ့ပထမပိုင်းမှာ2သင်းလုံးဂိုးမသွင်းနိုင်ခဲ့ကြပါဘူး။ဒါပေမဲ့ဒုတိယပိုင်း61မိနစ်မှာတော့အမေရိကန်တင်းကောင်းဆောင်ရပီနိုပယ်နယ်တီကနေသွင်းယူခဲ့လို့အမေရိကန်အဖွင့်ကိုရပါတယ်။အဲ့နောက်69မိနစ်မှာတော့ Rose Lavell က area ထိပ်ကနေကန်သွင်းလို့ဒုတိယဂိုးရသွားပါတယ်။ England ကချီပါဂိုးရဖို့ကြိုးစားခဲ့ပေမဲ့နောက်ဆုံးမှာ American က၄ဂိုးမရှိနဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ဒီပွဲနိုင်တာကြောင့် American တင်းဟာကဘာဖလားကိုနှစ်နှစ်သက်တိုက်ဘူးဆွဲသွားသလိုကဘာဖလားကိုလည်း၄ချိန်မြောက်ရသွားခဲ့ပါတယ်။ American နီးပါ Jill Ellis ကတော့သူ့ရဲ့ကစားသမားကြီးဟာမယုံနိုင်တော့အောင်ထူးထင်ကြပြီးတော့တမိုင်းမတ်တိုင်တစ်ခုလည်း site ထူနိုင်လိုက်တယ်ဆိုပြီးကြီးကြီးပါတယ်။ American တင်းနိုင်ရတဲ့ပတ်သက်ပြီးတော့အသင်းကောင်းဆောင် Rapino ကတော့
Oh man
ဒီအသင်းနဲ့အခုလိုမျိုးကဘာဖလားရလိုက်တာစိတ်ကောင်းပြီးတော့မယုံနိုင်တော့အောင်ပါပဲ။အခက်ခဲတွေကတော့မျိုးစုံပါပဲ။ဒူအတော်များများအတွက်လည်းခက်ခဲပါတယ်။မင်းညကတော့ကျမတို့အောင်ပွဲခံခဲ့ကြပြီးပါတီရလည်းကောင်းပါတယ်။တခြားပါတီတွေနဲ့တော့မတူပါဘူး။မိသားစုတွေရောတငယ်ချင်းတွေရောနောက်တစ်သင်းလုံးကတနေရာထဲမှာဆိုတော့အရန်ကိုပြောဖို့ကောင်းပါတယ်။
အမေရိကန်အသင်းကမ္ဘာဖလားဘူဆိုရာနဲ့ပတ်သက်ပြီးသမဒေါ်နယ်ထရမ့်ကတော့
I want to congratulate the women's soccer team on winning the World Cup.
ကမ္ဘာဖလားနယ်လိုက်တာနဲ့ပတ်သက်ပြီးအမေရိကန်မျိုးသမီးအသင်းအတွက်ခွင့်ပြုရဆိုတာပြောချင်ပါလို့ဒါမယုံနိုင်ကြကောင်းတဲ့အောင်မြင်မှုပါ။ပွဲကိုနည်းနည်းရှိပြီးဒီပွဲကလည်းရန်ကောင်းပါရန်တော်တဲ့ကစားသမားတွေရှိပြီးကမ္ဘာဖလားကို၄ချိန်နဲ့ဇူလန်နဲ့ပြည့်ဆွဲခွင့်ပြုပါလို့
စနေနေ့ကကစားတဲ့တတိယနေရာလူပွဲမှာတော့ဆွီဒင်ကအင်္ဂလန်ကို၂ဂိုးလုံးနဲ့နိုင်ပြီးတော့တတိယရသွားပါတယ်။ဒီနေ့ကမ္ဘာဖလားမှာတော့အမေရိကန်အသင်းကောင်းဆောင်အမေရိကန်ရပီနိုဟာတဲဝဲရဲ့အကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုနဲ့ဂိုးများဆုံးသွင်းတဲ့ရွှေဖနက်စုတွေကိုရခဲ့ပြီးတော့ Dyson Alex Morgan ကတော့ဒုတိယဂိုးအများဆုံးသွင်းတဲ့ဂိုးဖနက်စုကိုရပါတယ်။တဲဝဲရဲ့အကောင်းဆုံးဂိုးသမားစုကိုတော့ Netherlands ဂိုးသမားကရသွားခဲ့ပါတယ်ဗျာ။ Copa America ဖလားဘောလုံး Final မှာတော့ Asian Brazil နဲ့ Peru တို့ပိုလို့ခဲ့ကြပါတယ်။ဒီလိုမျိုးက Maracana ကွင်းမှာကစားတဲ့ Final မှာ Brazil က10ယောက်နဲ့ကစားပြီးတော့နောက်ဆုံးမှာ3ဂိုးတခုနဲ့နိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ဘရိုးတောင်မှန်ကစားသမား Everton က15မိနစ်မှာအဖွင့်ကိုသွင်းပြီးတော့ Biru တင်းက44မိနစ်မှာပြန်ချိပါတယ်။အဲဒီနောက်ပထမပိုင်းတန်ရာရအချိန်ပေါ်မှာဘရိုးက Jesus ကဒုတိယကိုသွင်းပါတယ်။မိနစ်80မှာတော့ Jesus ကိုဒိုင်းကအနီးကပ်ပြလာကြတော့ဘရိုးဟာပြန်တဲ့အချိန်မှာ10ယောက်နဲ့ကစားခဲ့ရပါတယ်။ Biru ကခြေပါကိုရဖို့ကျူးပန်းခဲ့ရင်ပဲနဲ့ဝက်ပီကအနီးမှာဘရိုးကဖန်တော်ဒီယားလို့နောက်ဆုံးမှာ3ဂိုးတကူနဲ့နိုင်ပြီးတော့ Copa America Champion ဖြစ်သွားခဲ့ပါတယ်။တနင်္လာကစားတဲ့တတိယနေရာလူပွဲမှာတော့အာဂျင်တီးနားကချီလီကို၃ဂိုးတကူနဲ့နိုင်ပြီးတော့တတိယရသွားပါတယ်။ဒါပေမဲ့ဒီပွဲမှာတော့အာဂျင်တီးနားအသင်းကောင်းဆောင်မက်ဆီနဲ့ချီလီနောက်ထပ်လူမီဒါလို့အနီးကပ်ပြခံရပါတယ်နော်။အခုတစ်ပတ်အတွင်းဘောလုံးပွဲတွေများသလိုဘောလုံးမှာအပြောင်းရွှေ့တဲ့အတော်လေးကိုဖြစ်ခဲ့ပါတယ်။ရိုနယ်ဒိုလက်သက်လေးလို့ခေါ်တဲ့ဘန်ဖီကာတိုက်စစ်မှုကြောင့်ဖီလစ်ကိုအတ္လတီကိုမက်ဒရစ်အသင်းကအသင်းရဲ့စနေနေ့ပြောင်းရွှေ့ခြင်းဖြစ်တဲ့ယူရို126သန်းနဲ့ဝယ်လိုက်ပါတယ်။သူဟာမနစ်ကဘောလုံးရာသီမှာဘန်ဖီကာအတွက်15ဂိုးသွင်းပြီးဆွေးနွေးငွေရအောင်5ချိန်ဖန်တီးပေးခဲ့တာဖြစ်ပါတယ်။အချိန်တည်းမှာပဲဘာစလိုနာတင်းကလည်းယူရို85သန်းနဲ့မနစ်ကဝယ်ထားတဲ့နယ်သာလန်ကစားသမားဖရန်ကီဒီဂျောင်းကိုအသင်းနဲ့မိတ်ဆက်ပေးခဲ့ပါတယ်။ဘာစလိုနာကိုပြောင်းလာတဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ဒီဂျောင်းကပြောပါတယ်
။ As always been my dream as a kid to play for Barcelona.
ဘာစလိုနာမှာကစားငွေရဖို့ကကျွန်တော်အမြဲမှတ်ခဲ့တဲ့အိမ်မက်ပါ။ငယ်ငယ်လေးကတည်းကကစားချင်ခဲ့တာ။ဘာစလိုနာနဲ့စကားပြောပြီးသူတို့ကကျွန်တော်ကိုဖော်မယ်ဆိုတော့သိပြီးတော့မစဉ်းစားခဲ့ရပါဘူ
း။ဘာစလိုနာကသူ့ကို၅နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပြီးတော့အတင်းနဲ့စတင်မိတ်ဆက်ပြီးတဲ့နေ့မှာပဲပရိသတ်2000လောက်သူ့ကိုလာပြီးတော့ကြိုးစုံနှုတ်ဆက်ခဲ့ကြပါတယ်ဗျာ။အင်္ဂလန်မှာတော့မန်စီးတီးအသင်းကအက်တလတီကိုမက်ဒရစ်အသင်းမှကစားနေတဲ့စပိန်ကွက်လက်လူရိုဒရီဂိုအတင်းရဲ့စံချိန်နဲ့ကြောင်းချွေကြီးနဲ့ဝယ်လိုက်ပါတယ်။မန်စီးတီးကရိုဒရီဂိုယူရို80နဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ဗျာ။Chelsea အသင်းကတော့အသင်းရဲ့ဂန်ဝင်ကစားသမား Hal Frank Lampard ကိုနီးပြားဖြစ်နေခန့်လိုက်ပါပြီ။ Chelsea က Juventus ကိုပြောင်းသွားတဲ့ Nidia Sarinia မှာ Lampard ကိုအစားထိုးပြီးတော့သုံးနှစ်စာချုပ်ချိုးလိုက်တာပါ
The reason I suppose the decision was not minutes and seconds but pretty quick
ဒီမှာ Nidia လို့ခေါ်ဆုံးဖြတ်ချက်ကမိနစ်ပိုင်းစက္ကန့်ပိုင်းတော့မဟုတ်ပဲအရန်ကိုပြန်ပါတယ်။ဘာကြောင့်လဲဆိုတော့ဒါက Chelsea အသင်းဖြစ်နေလို့ပါ။ဒီကိုလာဖို့အလွယ်တကူဆုံးဖြတ်တာမဟုတ်ပါဘူး။ဒါပေမဲ့ဒီအသင်းမှာကျွန်တော်73နှစ်တောင်ကစားခဲ့တာပါ
။ Chelsea မှာကစားသမားဖြစ်နေအောင်မြင်မှုတွေအများကြီးယူပေးခဲ့တဲ့ Lampard တဲ့ရောက်မီးပြဘဝမှာရောအောင်မြင်မှုတွေယူနိုင်မလားဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ဗျာ။လမ်ဘတ်ကချယ်ဆီကိုနီးပြဖြစ်နဲ့ပြန်လာခဲ့သလိုအီတလီဂိုးသမားဂျီဂျီဘူဖွန်ကလည်းယူဗန်တက်စ်အသင်းကိုပြန်ပြောင်းသွားပါတယ်။ဘူဖွန်ဟာပြင်သစ်က PSG အသင်းမှာတနစ်ကစားပြီးတဲ့နောက်သူ့ရဲ့အသင်းဟောင်းယူဗန်တက်စ်ကိုကြောင်းသွားတာဖြစ်ပြီးတော့အသင်းနဲ့တနစ်စာချုပ်ဆုတ်လိုက်တာဖြစ်ပါတယ်ဗျာ။ဂျာမနီဘက်မှာတော့ဘိုင်အန်မြူးနစ်မှာကစားနေတဲ့ဒတ်ချ်တောင်ပံကစားသမားရောဘင်ကတော့ဘောလုံးကစားတာကနေနားလိုက်ပါပြီ။အသက်35နှစ်ရှိဖြစ်တဲ့ရောဘင်ဟာဘိုင်ယန်မှာဆယ်နှစ်ကစားပြီးအနားယူဖို့သုံးသပ်လိုက်တာဖြစ်တယ်လို့ပြောပါတယ
်။ Ich möchte mich nur bei euch bedanken.
Es war ein Honor und ich danke dir mal. ဘိုင်ယန်မှာကစားရတဲ့ဆယ်နှစ်ကရန်ကောင်းပြီးအောင်မြင်မှုတွေအများကြီးရခဲ့ပါတယ်။ကျွန်တော်ရောကျွန်တော်မိသားစုတစ်ခုလုံးဒီမှာဆက်ရောက်တဲ့နေကလေးကအဆင်ပြေပြီးအားလုံးကလည်းနည်းနည်းချီချီကျူကျူခဲ့ကြပါတယ်။ကျေးဇူးတင်ပါတယ်။ခင်ဗျားတို့နဲ့အတူအမြဲတမ်းရှိသွားမှာပါ
။ Robin ဟာဘိုင်ယန်နဲ့ဒူဘွန်ဒက်စ်လီဂါဖလားရှစ်ချိန် Champions League တစ်ချိန်နဲ့ပြည်ရစုဖလားတွေလည်းရခဲ့တာဖြစ်ပါတယ်။ဘောလုံးသတင်းတွေပြီးတဲ့နောက်မှာတော့ချက်တောင်ပြိုင်ပွဲဘက်ကိုဆက်ရရင်မြန်မာနိုင်ငံကချက်တောင်ကစားသမားမတ်သထားသူသာဟာ Ivory Coast နိုင်ငံမှာကျင်းပတဲ့နိုင်ငံတကာဖိတ်ခေါ်ချက်တောင်ပြိုင်ပွဲကိုဖတ်ပြီးတော့ဘူဆွဲသွားပါတယ်။ Final ကိုတနင်္ဂနွေနေ့ကကစားကြတာမှာမတ်သထားသူသာကဒီပြိုင်ပွဲမှာဘူဆွဲမယ်လို့ရေပန်းစားနေတဲ့အိန္ဒိယနိုင်ငံကချက်တောင်ကစားသမားကုရဝါလီကို21-23နဲ့နှစ်ပွဲပြန်နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။ဒီပြိုင်ပွဲမတိုင်ခင်မှာတော့မတ်သထားသူသာဟာကမ္ဘာအဆင့်မှာ101မှာရှိခဲ့ပြီးတော့အခုလိုဒီပွဲနိုင်လိုက်တဲ့အတွက်လည်းသူဟာကမ္ဘာအဆင့်65နေရာကိုတက်လန်းနိုင်ခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေဗျာ
။ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရပါရှင်။ဗီအိုအီကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အချက်ပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။အခုကြည်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအတုံးမချတဲ့သူသူ့အဆိုအရလည်းအလုံးဖြစ်တဲ့အဆိုအဖြစ်ပေါက်ကြားခဲ့တဲ့သမ္မတမတန်းတစ်ခုမှာဝေဖန်ခဲ့သူဗြိတိန်သမ္မတကြီးကင်ဒါရော့ကလက်ရှိအခြေအနေအရဆက်လက်တောင်းယူဖို့မဖြစ်နိုင်တဲ့ကြောင့်ယာရုကနှုတ်ထွက်လိုက်တဲ့အကြောင်းဒီနေ့ပဲကြေညာပါတယ်။ဒီနေ့ကုန်ချက်မှာတာဝန်တက်တန်းကုံဆုံးမှဖြစ်ပေမဲ့လက်ရှိအခြေအနေအရသမ္မတတူကိုအစ်ခန့်တာဝန်ပေးဖို့လိုအပ်နေပြီလို့ယုံကြည်တဲ့အကြောင်းလဲကြေညာချက်မှာသမ္မတကြီးကပြောခဲ့တာပါ။သမ္မတကြီးဒါရော့ဟာထရန့်သမ္မတမဖြစ်ခင်2016ခုနှစ်ကတည်းကအမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းလန်ဒန်ကိုပြေးဖို့တဲ့သမ္မတကြီးမစာပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့လက်ရှိယာရုမှာကြာကြာခံတော့မှမဟုတ်တဲ့အကြောင်းဗြိတိန်ဆူကတာဝန်ရှိသူတွေကကြိုတင်ခံမှန်းခဲ့ကြတာပါ။သမ္မတကြီးယာရုကနေနှုတ်ထွက်တဲ့ပေါ်မှာတော့ဗြိတိန်ပါလီမန်အမတ်တွေမယုံနိုင်တော့ဖြစ်ခဲ့ကြရတယ်လို့သူကလို့ယာရုကနေထွက်အောင်သမ္မတထရန့်ဆူရကအနိုင်ကျင့်ဖိအားပေးခဲ့တယ်လို့လည်းပြောဆိုနေကြပါတယ်။သမ္မတကြီးနှုတ်ထွက်တဲ့ပေါ်အကြီးအကျယ်စစ်ပစ်မိတဲ့အကြောင်းဗြိတိန်နိုင်ငံအောက်လွတ်တော်နိုင်ငံကြီးရဲ့ကွန်ပျူတာတွန်တူကန်တက်ကပြောကြားခဲ့ပါတယ်။လေဝဲပြန်လန်တန်တမန်ပေးစာထဲမှာသမ္မတကြီးဒါရော့ကထရန့်ဆူရပေါ်သူ့အမြင်ကိုပုံပွင့်လင်းလင်းပြောဆိုခဲ့တာဆိုပြီးတော့လည်းပြောဝေဖန်ခဲ့ကြတာပါ။အမေရိကန်ပြည်သူအရီဇိုနာပြည်နယ်ကတရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေကိုထိန်းသိမ်းထားတဲ့စခန်းတွေမှာကလေးငယ်တွေနှိပ်စက်ခံရတယ်ဆိုပြီးအမေရိကန်သတင်းဌာနတစ်ခုကသတင်းထုတ်ပြန်ခဲ့ပါတယ်။ကျန်းမာရေးနဲ့လူသားချင်းမြေဌာနကဒုက္ခသည်တွေကိုကန့်တွယ်ရတဲ့တာဝန်ရှိသူတွေရဲ့မှတ်တမ်းတွေကကလေးငယ်အယောက်30လောက်ရဲ့အခြေအနေကို MBC ရုပ်မြင်သံကြားဌာနကသတင်းရရှိပြီးတဲ့နောက်မနေ့ကပဲသတင်းထုတ်လွှင့်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ရှိနဲ့အရင်ဆုံးအရာရှိပြီးစီးရီးအဖွဲ့ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနောက်ရှေ့ဟန်တာမှုအချင်းပြေချန်ဆောင်မှုနေဆက်တီတာမှာတရားမဝင်ဝင်ရောက်လာကြတဲ့မိသားစုတွေကကလေးတွေကိုခွဲခြားထိန်းသိမ်းတဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစိတ်ခေါ်အမိန့်စာထုတ်တင်မစဉ်အောက်လွတ်တော်မှာမနက်ဖြန်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညစီစဉ်ထုတ်လုပ်ရေးမှုကကိုစုံဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ SUBL Terrier ဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလတ်190ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.